သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ26ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးမှာကျင်းပပြုလုပ်အပ်သောဓမ္မနန္ဒကျောင်းတိုက်ကြီးရဲ့ဦးစီးပဒနာနာယကဆရာတော်ဘုရားကြီးများကြီးမှု၍ကျင်းပပြုလုပ်အပ်သောမောဂဝိပဿနာအဋ္ဌတရားစခန်းပေါ်မှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြမောဇေတုံကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်ရင်းကတရားလာရောက်နားဟူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂါမိမညာအနာဂါမိမညာအရဟတမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ကြပါစေသက္ကရာဂါမိမေညာများယနေ့ကြပါစေအနာဂါမိမေညာများယနေ့ကြပါစေအရဟတမေညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုမာတကရတရားသံကိုနှင့်ကဆောင်လာပြည့်နေညတန်းကောင်းရန်ကြောကြောအချိန်မှာဆင်ញံနှလုံးသွင်းတော်မူခဲ့ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းတဲ့အခါမှာပဋိစ္စသမုပ္ပါဒ်ဆိုတာကအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့ဓမ္မဖြစ်စဉ်ဒါကိုပဋိစ္စသမုပ္ပါဒ်လို့ခေါ်ပါတယ်ဒါတော့ပဋိစ္စသမုပ္ပါဒ်ရဲ့မြေဖြားကိုစဉ်မြေကိုလိုက်ရှာကြည့်လိုက်တဲ့အခါကျတော့အာသဝတရားဆိုတာတော့တွေ့တယ်အာသဝတရားဘယ်နှပါးရှိလဲဆိုရင်၄ပါးရှိတယ်ကာမသဝရယ်ဘဝသဝရယ်ဒိဋ္ဌာသဝရေအဝိဇ္ဇာသဝရေဆိုပြီးတော့အာသောတရား၄ပါးရှိတယ်။ကာမသဝကာမနဲ့အာသဝအာသဝဆိုတာကဘာလဲဆိုတော့ယူစည်းတဲ့သဘောပေါ့။ယူစည်းတဲ့သဘောစီးဆင်းနေတဲ့သဘောအလျင်မပြတ်ဖြစ်နေတဲ့သဘောအဲ့ဒီသဘောသည်အာသဝကာမဆိုတာကတော့အာယုံငါးပါးကမ္မဂုဏ်တရားတွေကိုတာယာတ္တမနှိသက်တဲ့သဘောတရားအာယုံငါးပါးကမ္မဂုဏ်တရားကိုတာယာတ္တမနှိသက်တဲ့တဏှာဆိုတဲ့သဘာဝတရားကလေးဟာအမြဲမပြတ်စီးဆင်းနေတယ်အမြဲမပြတ်ဖြစ်နေတယ်အမြဲမပြတ်လည်ပတ်နေတယ်အချိန်တိုင်းအချိန်တိုင်းမှာအာယုံကိုတွေးတဲ့အခါတိုင်းအခါတိုင်းမှာတာယာတ္တမနှိသက်တဲ့သဘောလေးတွေဖြစ်နေတယ်အဲ့ဒါကာမတဝရဲ့သဘောတွေပဲဘဝတဝဆိုတာကဘဝကိုတာယတ္တမနှိသက်တဲ့တဏှာဘဝအပေါ်မှာဖြစ်နေတဲ့အတဝပေါ့ဘဝနဲ့အတဝဘဝကဘဝအတဝကအတဝဘဝတွေအပေါ်မှာဖြစ်နေတဲ့အတဝဘဝဆိုတာကတဘဝပြီးတဘဝတဘဝပြီးတဘဝဆက်ဆက်မပြတ်လက်ပတ်နေတယ်အဲ့ဒီလက်ပတ်နေတဲ့ဘဝတွေအပေါ်မှာတာယတ္တမနှိသက်တဲ့သဘောတွေ့တာတဲ့သဘောကံ့ညိတဲ့သဘောလေးတွေဖြစ်နေတယ်။အဲ့ဒီကံ့ညိတဲ့သဘောဆိုတာကတဏ္ဏအဲ့ဒီတဏ္ဏလေးတွေအမြဲမပြတ်လက်ပတ်နေတာဒီအတ္တဝါဒီတော့အာယုံ၅ပါးနဲ့တွေ့တိုင်းတွေ့တိုင်းတာယတ္တမနှိသက်နေတဲ့သဘောကကာမတဝကိုရထားတဲ့ဘဝရဲ့နောက်ဘဝရဲ့ရလက်တံဘဝတွေကိုအာယုံပြုပြီးတော့စိတ်ထဲမှာမျောလင်းတောင့်တနေတာကဘဝတဝရထားတဲ့ဘဝကိုလည်းပဲမလွတ်ချင်ဘူးနောက်ဘဝကိုလည်းနှံဆွဲလိုက်ချင်သေးတယ်ဒီလိုကိုနော်ရထားတဲ့ဘဝကိုလည်းမလွတ်ချင်ဘူးဖြစ်နေတယ်ရထားတဲ့ဘဝမလွတ်ချင်ရုံနဲ့မကသေးဘူးနောက်ဘဝတွေကိုလည်းနှံပြီးတော့ဆွဲလိုက်ချင်သေးတယ် မျောလင်းလိုက်ခြင်းသေးတယ်တောင်းတလိုက်ခြင်းသေးတယ်မျောလင်းခြင်းနဲ့သက်ရှင်နေကြတာအဲ့ဒါဒီဘဝဘဝအပေါ်မှာဖြစ်တဲ့တဏ္ဏဘဝတဝနော်ဒိဋ္ဌတဝဆိုတာကဒိဋ္ဌိနဲ့အာတဝဒိဋ္ဌိသဘောတရားတွေစစ်စစ်မပြတ်ဖြစ်နေတာဒိဋ္ဌိဆိုတဲ့တရားကအမြင်မှားမှုလေးတွေပေါ့တကယ်ရှိတာကယုံနာထင်တာကပုဂ္ဂိုလ်တ attva ယုံနာပေါ်မှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မှားမှုလေးတွေ ਨੇ အမြဲတမ်းကြုံတွေ့ယုံနာခန္ဓာတွေကိုတွေ့တယ်တွေ့တယ်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးတွေအမြဲတမ်းဖြစ်နေတယ်အမြဲတမ်းဖြစ်နေတာဒီအာတဝပေါ့စိစိနေတယ်စိစိတဲ့သဘောအဲ့ဒါဒီအာတဝဒိဋ္ဌိဆိုတဲ့သဘောတရားလေးတွေအများအားဖြစ်နေတာဒီဒိဋ္ဌတဝါပောဂတတဝါဆိုတဲ့သဘာဝပောဂတတဝါဆိုတဲ့အမြင်ပောဂတတဝါဆိုတဲ့အစွဲသာသမိဇနီခင်ပွန်းဆိုတဲ့အစွဲအဲ့ဒီအစွဲကလေးတွေအများအားဖြစ်နေတယ်အဲ့ဒါဒီဒိဋ္ဌတဝါနောက်အဝိဇ္ဇာတဝါဆိုတာကအဝိဇ္ဇာဆိုတဲ့သဘောတရားကလေးမသိမှုဆိုတဲ့သဘောသိစမသိမှုဆိုတဲ့သဘောရုပ်တင်တဲ့ခန္ဓာတွေကိုအမှန်မသိတဲ့သဘောအဲ့ဒီအမှန်မသိတဲ့သဘောလေးတွေအမြဲတမ်းဖြစ်အမြဲတမ်းမိမိရဲ့တဏ္ဍာမှာစီးဝင်နေတယ်မိမိရဲ့စိတ်ထဲမှာစီးဝင်နေတယ်စီးဝင်နေတော့အစင်မပြတ်စင်စက်မပြတ်ဖြစ်နေတယ်တခါတရံမှဖြစ်တာမဟုတ်ဘူးအမြဲတမ်းဖြစ်နေတာအဲ့ဒါကိုစီးဝင်တယ်လို့ခေါ်တယ်အဲ့ဒါကိုအာတဝါလို့ခေါ်တယ်အာတဝါရဲ့သဘောဟာတခါတရံဖြစ်တဲ့သဘောမျိုးမဟုတ်ဘူးအမြဲတမ်းဖြစ်နေတဲ့သဘောမသိမှုသဘောသစ္စာမသိတဲ့သဘောလေးတွေဟာတခါတရံဖြစ်တာမဟုတ်ဘူးတဲ့အမြဲတမ်းဖြစ်နေတာတဲ့အဲ့ဒါကြောင့်မို့လို့အဲ့ဒါကိုအဝိဇ္ဇာတဝါလို့ဒီတော့ခေါ်တယ်အဲ့ဒီအာသောတရား၄ပါးမြေပြတ်ခံလိုက်တဲ့အခါကျတော့ဒီအာသောတရား၄ပါးထဲမှာကာမတဝါဆိုတာကတဏ္ဏဘဝတဝါဆိုတာလည်းတဏ္ဏတဏ္ဏတရားပေါ့ဒိဋ္ဌတဝါဆိုတာကဒိဋ္ဌိတဲ့တဏ္ဍာတိဒိဋ္ဌိနဲ့ရှင်တတ်ပါတယ်တခါတရံဒိဋ္ဌိနဲ့ရှင်တယ်တခါတရံမာနနဲ့ရှင်တယ်ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒိဋ္ဌိနဲ့ရှင်တယ်လို့မှတ်ပေါ့အဲဒါကြောင့်မလို့ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒိဋ္ဌိဒီတဏ္ဍာရဲ့နောက်ပါးကအမြဲတမ်းကပ်ပြီးတော့လိုက်နေတယ်အဲဒါကြောင့်မလို့တဏ္ဍာလို့ပြောလိုက်ရင်ကိုပဲဒိဋ္ဌိလည်းအမြဲတမ်းပါနေတယ်ဒိဋ္ဌိကိုသိကြပြောเสียမလိုတော့ဘူးပေါ့နော်ဒိဋ္ဌိကိုသိကြပြောเสียမလိုတော့ဘူးတဏှာလိုပြောလိုက်တာ ਨੇ ဒိဋ္ဌိပါတော့ပြီအဲ့ဒါဘုန်းကြီးပြိတ္တတိယနေ့ပုရုဇဉ်တို့ရဲ့တဏ္ဍာမှာတဏှာဖြစ်တယ်တဏှာဖြစ်တယ်ဆိုတဲ့စကားကလေးကိုသုံးသပ်ကြည့်လိုက်ပါတဏှာဖြစ်တယ်ဆိုရင်ဒိဋ္ဌိလည်းဖြစ်နေတယ်လို့ဒီလိုမှတ်လိုက်ပေါ့နော်အဲ့ဒါတဏှာဟာတဏှာတစ်ပါးတည်းဖြစ်တယ်ဆိုတာသုံးသပ်မရှိဘူးဒိဋ္ဌိ ਨੇ ရှင်တွဲနေတယ်အဲ့ဒါကြောင့်မလို့အာသဝတရားအနေနဲ့ပြောရင်တော့ဒိဋ္ဌသဝသိကြပါပေမဲ့လည်းပဲတရားကိုကောက်လိုက်တဲ့အခါကျတော့ဒိဋ္ဌိတည်းအတဏ္ဏနဲ့အမြဲတမ်းရှင်နေတာမဟုတ်လို့တဏ္ဏလို့ပြောလိုက်ရင်ဒိဋ္ဌိပါသွားပြီဒါကကာမသဝဘဝသဝကတဏ္ဏဒိဋ္ဌသဝဆိုတဲ့ဒိဋ္ဌိကလည်းတဏ္ဏနဲ့ရှင်တယ်တဏ္ဏနဲ့တွဲတယ်တဏ္ဏတစ်လုံးထဲမှာအလုံးအကျုံးဝင်သွားတယ်အဝိဇ္ဇာသဝကတော့အဝိဇ္ဇာပေါ့နှစ်ခုပေါင်းလိုက်တော့အဝိဇ္ဇာနဲ့တဏ္ဍာဒီလိုရှိတာကိုနော်ဒီတော့သံသရာကျင်လည်တဲ့နေရာမှာသံသရာကျင်လည်ခြင်းရဲ့အကြောင်းတရားဟာအာသောတရားလေးပါအာသောတရားလေးပါကိုကျင်းချုပ်လိုက်တော့အဝိဇ္ဇာနဲ့တဏ္ဍာဒီတရားနှစ်ပါးတော့တွေ့တယ်အဲ့ဒီတရားနှစ်ပါးသည်ဖြစ်တော့အတူတူဖြစ်တာပါပဲအဝိဇ္ဇာဖြစ်တဲ့အချိန်မှာတဏ္ဍာဖြစ်တယ်တဏ္ဍာဖြစ်တဲ့အချိန်မှာအဝိဇ္ဇာဖြစ်တယ်အဝိဇ္ဇာကမသိတဲ့သဘောတဏ္ဍာကလိုချင်တဲ့သဘောမသိလို့လိုချင်တာသိရင်မလိုချင်ဘူးဘာကိုမသိတာလဲသစ္စာကိုမသိတာဘာသစ္စာမသိတာလဲဒုက္ခသစ္စာကိုမသိတာဒုက္ခသစ္စာဆိုတာဘယ်လိုတွေတော့ခန္ဓာ၅ပါးယုံနာ၅ပါးအဲ့ဒါဒုက္ခသစ္စာတရားအဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးတို့သည်ဘာကြောင့်ဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင်ပြတ်တတ်လို့ဒုက္ခသစ္စာဒီတော့ယုံနာခန္ဓာလည်းမသိဖြစ်ပြက်လည်းမသိအဲ့ဒါဒီအဝိဇ္ဇာနော်ယုံနာခန္ဓာမသိတာလည်းအဝိဇ္ဇာ ဖြစ်ပြမသိတာလဲအဝိဇ္ဇာဒုက္ခသစ္စာမသိတာလဲအဝိဇ္ဇာဒီတော့ရထားတဲ့ခန္ဓာသည်တဲ့ယုတ်တရားနံတရားတွေရထားတာဒါဖြစ်မဲ့ယုတ်တရားကိုယုတ်တရားမှမသိဘူးနံတရားကိုနံတရားမှမသိဘူးယုတ်တရားယုတ်တရားမှမသိနံတရားနံတရားမှမသိဘူးဆိုကြတဲ့ကိုကအဝိဇ္ဇာတရားမရှိလို့လားရှိလို့လားအဝိဇ္ဇာတရားမကိန်းလို့လားကိန်းလို့လားယုတ်တရားယုတ်တရားမှမသိတာဒီအဝိဇ္ဇာရှိလို့ပေါ့နော်နတ်တရားကိုနတ်တရားမှမသိတာလေအဝိဇ္ဇာရှိနေလို့ပေါ့အဝိဇ္ဇာရှိနေလို့အဝိဇ္ဇာကရှိနေတော့မသိဘူးဒုက္ခသစ္စာဖြစ်နေပါရဲ့နဲ့ဒုက္ခသစ္စာမှမသိဘူးတဲ့ဒုက္ခသစ္စာမှမသိတဲ့အခါကျတော့ရထားတဲ့ဘဝကလေးနဲ့ပျော်ပိုက်နေကြတာပေါ့ရထားတဲ့ဘဝကလေးကိုတာယာနေကြတာပေါ့ခန္ဓာရကတဏဆွေလန္ဒကဥပါဒံမတိဒါကအဝိဇ္ဇာတဏရဲ့ဥပါဒံရဲ့အဝိဇ္ဇာရဲ့အသောတရားအနေနဲ့ပြောတော့ကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝပရိစ္ဆသမုပ္ပန်နည်းနဲ့ပြောလိုက်တော့တဏရဲ့ဥပါဒံရဲ့အဝိဇ္ဇာရဲ့တရားကိုကောက်လိုက်တော့အဝိဇ္ဇာနဲ့တဏ္ဍာဒီလိုမျက်စိနဲ့မြင်ကြည့်လိုက်ပါအဲ့ဒါဘ ਹੁ ချက်ပဲတန္တရာကျင်လည်ခြင်းရဲ့ဘ ਹੁ ချက်ပဲเนาะဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်စက်ဝိုင်းကိုတွေ့ဘူးပါလိမ့်မယ်စက်ဝိုင်းရဲ့အလဲဘ ਹੁ မှာဘယ်လိုတွေရေးထားလဲအဝိဇ္ဇာနဲ့တဏ္ဍာဒါဘ ਹੁ ချက်ပဲเนาะဘ ਹੁ ချက်ဘ ਹੁ ချက်ဆိုတော့ဘာပြောတာလဲလို့မေးရဥပမာဒီစက်ဝိုင်းကြီးကိုလှဲဖင်းကြီးတန်တန်ဥပမာထားတယ်ဆိုကြပါစို့လှဲဖင်းကြီးမြင်မှုပါတယ်เนาะအဲ့တော့လှဲပင်ကြီးတန်တာဘုံမှာထားမယ်ဆိုရင်လှဲပင်ကြီးဒီတပတ်ပြီးတပတ်မလဲဘူးလားလဲနေလဲနေစဝိုင်းကြီးဟာလည်းလှဲပင်ကြီးကဲ့သို့ပဲသူလည်းပဲသန္တာတစ်ချောင်းလုံးမှာတရားတွေလဲနေတာလှဲပင်ကြီးကတော့ဗဂတိလှဲပင်ကြီးကတော့တောက်တင်နဲ့လဲတယ်ပေါ့ဓမ္မလှဲပင်ကတော့တရားတွေနဲ့လဲနေတာတရားတွေနဲ့လဲနေတာအဲ့ဒီလဲနေတဲ့သန္တာခန္ဓာသန္တာဆင်ဆက်မပြတ်ဖြစ်နေတဲ့သံဝန်ကြီးကိုတဲ့လက်ပတ်အောင်လုပ်နေတာဘလူကလုပ်ပေးနေတယ်လေအဝိဇ္ဇာနဲ့တဏ္ဍာကလုပ်ပေးနေတာနော်တန္တရာဆိုတဲ့သံဝန်ကြီးကိုလက်ပတ်အောင်လုပ်ပေးနေတာဒီအဝိဇ္ဇာနဲ့တဏ္ဍာတန္တရာကျင်လည်ခြင်းရဲ့အကြောင်းတရားဒီအဝိဇ္ဇာနဲ့တဏ္ဍာဒါကြောင့်မလို့အဝိဇ္ဇာနဲ့တဏ္ဍာကိုဘာနဲ့ဥပမာပေးထားတယ်လဲဆိုရင်အဲ့ဒီလဲပင်ကြီးရဲ့အလဲဘောမှာရှိတဲ့ဝင်ရိုးပဒေါင်းနဲ့ဥပမာပေးထားတယ်။ဘာနဲ့ဥပမာပေးထားလဲ။ဝင်ရိုးနဲ့ပဒေါင်းပေါ့နော်။ဝင်ရိုးနဲ့ပဒေါင်းဝင်ရိုးနဲ့ပဒေါင်းတွဲမှထိလဲပင်ကြီးလဲမှာမလား။အဲဒါကြောင့်ဝင်ရိုးနဲ့ပဒေါင်းတွဲထားတယ်။အဲဒီဝင်ရိုးပဒေါင်းဒီအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာတရားနှစ်ပါးဒီဝင်ရိုးနဲ့လဲတူတယ်ပဒေါင်းနဲ့လဲတူတယ်အလဲဘောချက်အဲ့ဒီအလေဘိုးချက်ကနေပြီးတော့လှက်ပတ်ပေးလိုက်တာတော်ကြအထက်ရောက်သွားလိုက်တော်ကြအောက်ကျသွားလိုက်တော်ကြအထက်ရောက်သွားလိုက်တော်ကြအောက်ကျသွားလိုက်နတ်ပြည်ရောက်သွားလိုက်ဓမ္မပြည်ရောက်သွားလိုက်လူပြည်ပြန်ရောက်လိုက်အပလီပါပြန်ရောက်သွားလိုက်တဘုံပြီးတဘုံတဘွားပြီးတဘွားအထက်တလည်းအောက်ကျလိုက်အဆုတ်အဆန့်အဖတ်မှန်တလဲလဲကျင်လည်နေရတာဒီဘလူကပို့ပေးလိုက်လို့လည်းမင်းရင်အဝိဇ္ဇာနဲ့တဏှာကပို့ပေးလိုက်လို့နော်ဝိဇာတနာကပို့ပေးလိုက်တဲ့အခါကျတော့တဘွားတည်းမှာအမျက်ထာဝရနေခြင်းပါတယ်လို့လည်းပဲပြောလို့မရဘူးတဘွားပြီးတဘွားအဲ့ဒီဘွားရောက်သွားလိုက်နောက်ဆုံးသေခြင်းတရားနဲ့တွေ့လိုက်နောက်တဘွားတစ်ခါရောက်သွားလိုက်အဲ့နောက်ဆုံးသေခြင်းတရားနဲ့တွေ့လိုက်နောက်ဘွားတစ်ခါရောက်သွားလိုက်သေခြင်းတရားနဲ့တွေ့လိုက်အဲ့ဒီလိုနဲ့ပဲပဋိသင်္ဍီနဲ့သုတိချာမှာဘဝတွေတန္တရာအမျိုးမျိုးလည်နေကြရတာမွေးလာလိုက်သေလိုက်မွေးလာလိုက်သေလိုက်မွေးလာလိုက်သေလိုက်အဲ့လိုဖြစ်အောင်ဘုလူကလုပ်ပေးလိုက်တော့အဝိဇ္ဇာနဲ့တဏှာဟုတ်ပြီနော်အဝိဇ္ဇာတဏှာအဝိဇ္ဇာတဏှာတရားနှစ်ပါးသည်မူလပင်မတရားပရိစ္ဆသမုပ္ပန်နည်းနဲ့ပြောမယ်ဆိုရင်အဝိဇ္ဇာတဏှာဥပါဒံပေါ့အာသောတရားအနေနဲ့ပြောရင်အာသောတရား၄ပါးပေါ့ကာမတဝဘဝတဝဒိဋ္ဌာတဝ ဝိဇ္ဇာတဘအတူတူပဲလေးလို့ပြောပြောသုံးလို့ပြောပြောနှစ်လို့ပြောပြောအတူတူကြည့်ပဲနော်ကောင်းပြီအဲ့ဒီဝိယောပရောင်းနဲ့တူတဲ့အဝိဇ္ဇာတဏှာသည်ဇဝိုင်းကြီးနဲ့တူတဲ့ဒီသန္တရာဇဝန်းကြီးကိုသန္တရာဇဝန်းကြီးကိုမယမနာဒလဆလက်ပတ်နေအောင်ပြုလုပ်ပေးနေတာအဲ့ဒါလို့ပြုလုပ်ပေးတဲ့အခါကျတော့သူတို့ကြည်လားဆိုတော့ဒီလိုမဟုတ်သေးဘူးအကူညီလေးလိုလာတယ်နော်ဝိယောပရောင်းကနေပြီးတော့ဇဝန်းကြီးကိုလက်ပတ်အောင်လုပ်ပေးတဲ့နေရာမှာအကူညီကဘာလဲဆိုတော့ထောက်တွေပေါ့ထောက်တွေကဘာမှစိုက်လဲပရောင်းမှာစိုက်တယ်ထောက်တွေလက်ပင်ကြီးကိုကြည့်လိုက်ပေါ့ပတောင်းနဲ့အကောတမခွေနဲ့ကြားမှာထောက်တွေထောက်ထားတယ်ဟုတ်လားပရဘယ်နဲ့ဘယ်နဲ့ကြားမှာထောက်ထားလဲပရောင်းနဲ့အကောတမခွေကြားမှာထောက်ထားတယ်အဲ့တော့ပတောင်းဒီအဝိဇ္ဇာတဏှာလို့ပြောခဲ့တော့ထောက်ဒီကံလေးမျိုးပေါ့ထောက်ဒီပါတယ်လေကံလေးမျိုးဆိုတာဘယ်လိုလဲလို့မင်းသင်္ခါရနဲ့ကမ္မဘဝသင်္ခါရကမ္မဘဝကိုကံလေးမျိုးခွဲပြီးတော့ပြောထားတာပါအဲ့ဒီလိုဆိုတော့နောက်ဆုံးအပြင်မှာရှိတဲ့အကုတ္တမခွေကြီးကဘဝတစ်ခုနော်ဘဝတစ်ခုဒီတော့ဘဝနဲ့နော်ဘဝတစ်ခုရအောင်ဘယ်လိုကပို့ပေးလဲဆိုရင်နိက္ခတ်သောအကြောင်းတရားကတော့ကံပေါ့ဘဝတစ်ခုရအောင်ပို့ပေးတာဒီကံကပို့ပေးတာအဲ့ဒီကံဖြစ်အောင်ပြုလုပ်ပေးတာကြတော့အဝိဇ္ဇာနဲ့တဏှာအာသောတရားအာသောတရား၄ပါးကြောင့်အဝိကံ၄မျိုးဖြစ်တယ်ကံ၄မျိုးဖြစ်လို့ဘဝတစ်ခုရတယ်ဘဝတစ်ခုရတော့ဇရာမရဏဝနာတိမန္ဒီကုံချုပ်မယ်ဒီလိုလေအစဉ်လေးကိုဘဝအစဉ်လေးကိုဒီလိုလေးမှတ်ထားလိုက်ပါတော့။အဝိဇ္ဇာတဏှာဆိုတဲ့အာသောတရားအဲဒီအာသောတရားကြောင့်ကံနေဖြစ်တယ်။ကံနေဖြစ်လို့ဘဝတွေရတယ်။ဘဝတွေရတော့ဘမဆောင်းတတ်မယ်။ဩနာတိမှာအဆောင်းတတ်မယ်။ဩနာတိနဲ့အဆောင်းမတတ်တဲ့ဘဝတို့များရှိသေးလား။လူဘဝရောက်လဲဩနာတိပဲ။နတ်ဘဝရောက်လဲဩနာတိပဲ။ဗြဟ္မာဘဝရောက်လဲဘဝရဲ့နေကောင်းသည်ဩနာတိပေါ့။ဟုတ်လား။ဘလောက်ပဲချမ်းသာချမ်းသာဘာနဲ့ဆုံးသတ်ပါလဲဘလောက်ပဲကြမ်းမာကြမ်းမာဘလုံးနဲ့နေကုန်းချုပ်ပါလဲခန္ဓာသိနေပဲနေကုန်းချုပ်ပါပဲဘလောက်ပဲရာထုတ်ကုန်သည်စိစဥ္စာယတနာတွေပေါ်များပြိမဲ့လို့လဲခန္ဓာသိနေပဲနေကုန်းချုပ်ကြရမှာပဲနော်အဲ့ဒီဘဝမှာခန္ဓာသိနေနေကုန်းချုပ်တဲ့အဲ့ဒီဘဝတွေရအောင်ဘလုကပို့ပေးတယ်လဲမေးရင်ကံဒီကပို့ပေးတာဘလုကပို့ပေးလဲကံတွေကပို့ပေးတာเนาะကံတွေကပို့ပေးတာအဲ့ဒီကံတွေဖြစ်အောင်လုပ်ပေးတာကအဝိဇ္ဇာနဲ့တဏ္ဍာဒီလိုကြောင်းကျဆက်သွယ်မှုလေးကိုမှတ်ထားပေါ့အဝိဇ္ဇာတဏ္ဍာကကံဖြစ်အောင်ပြုလုပ်ပေးတယ်အဲ့ဒီကံတွေကနေပြီးတော့ဘဝတွေရအောင်ပို့ပေးတယ်ဘဝတွေရလာတဲ့အခါကျတော့ဟူနာတိနဲ့နေကောင်းချုပ်မယ်ဒါဘဝရဲ့တန်တရာဖြစ်စဉ်လေးကိုအကြံမြင်ပုံဖော်ကြည့်လိုက်တာဒီတော့ဖရာလောင်မထေမြတ်ကြီးဗောဓိပင်နဲ့ရွှေပုလင်မှာတရားရှိမှန်းနေတဲ့အခါကြတော့ပညာနယ်ပယ်ကနေပရမတ်နယ်ပယ်ကိုပြောင်းပြီးတော့ကြည့်လိုက်တဲ့အခါမှာတတ္တဝါတို့ရဲ့ဖြစ်စဉ်ကိုဒီတိုင်းမှသွားတွေ့တယ်ဟုတ်ပရမတ်တော်ကပုပ္ပိနိဝါဒနှုတ်တိညာဒီဘသကုညာအဲ့ဒီညာတို့ရဲ့အကူအညီနဲ့ကြည့်လိုက်တော့ဘဝတစ်ခုနဲ့တစ်ခုတတ္တဝါတစ်ခုနဲ့တစ်ခုဒီဘဝကသေးတယ်ဟိုဘဝရောက်တယ်ဟိုဘဝကသေးတယ်ဟိုဘဝရောက်တယ်ဘဝတွေတစ်ခုပြီးတစ်ခုဆက်ဆက်မပြတ်သွားလာနေပေမဲ့တကယ်တမ်းပရမတ်နယ်ပယ်ကနေပြီးတော့ကြည့်လိုက်တဲ့အခါကျတော့သန္တရလည်နေတဲ့တရားဟာပုံမျိုးတွေ့တယ်နံပါတ်1ကအာသောတရားဆိုတဲ့ကိလေသာနံပါတ်2ကသင်္ခါရကမ္မဘဝဆိုတဲ့ကံနံပါတ်3ကခန္ဓာ5ပါးဆိုတဲ့ဘဝခန္ဓာ5ပါးဆိုတဲ့ဘဝဖြစ်စဉ်ဘယ်နှစင်လဲပြီးတော့3စင်ဟောအနေနဲ့ပြောတော့ဘယ်နှမျိုးလဲ3မျိုးနံပါတ်1ကဘာဟုတ်တယ်လဲကိလေသာဝနံပါတ်2ကကာမဝနံပါတ်3ကဝိပါကဝဝိပါကဆိုတာအကျိုးတရား ရလာမဲ့ကြိုးတရားတွေဝိပါကဝ။အဲဒီဝိပါကဝဆိုတာကဘဝတစ်ခု။အဲဒီဘဝတွေပါတိစ္ဆာလည်းမီးတော့ဒုက္ခပစ္စာ။ဟောဒီလိုဆိုတော့33ဘုံအတွင်းမှာကျင့်နေနေရတဲ့ပုံကိုယ်တွေကပါတိစ္ဆာနဲ့ကျင့်နေနေလေဒုက္ခသစ္စာနဲ့အဲဒီဒုက္ခသစ္စာကိုပို့ပေးတဲ့ဒုက္ခသစ္စာရအောင်ပြုလုပ်ပေးတဲ့ကိလေသာနဲ့ကံအဲဒါတွေကသမုဒိယသစ္စာရလာတဲ့ကြိုတရားကဒုက္ခသစ္စာဒီတော့သံသရာတစ်လျှောက်လုံးမှာကိလေသာတွေဖြစ်လိုက်ကံတွေဖြစ်လိုက်ဘဝတွေရလိုက်နောက်တစ်ခါကိလေသာတွေပြန်ဖြစ်လိုက်ကံတွေဖြစ်လိုက်ဘဝတွေရလိုက်ဒီလိုနည်းတဲ့ပဲသန္တရာလည်းနေကြတာကိလေသာကပါတိစ္ဆာသမုဒိယသစ္စာကံကလည်းပါတိစ္ဆာဒုက္ခလည်းသမုဒိယသစ္စာရလာတဲ့အကျိုးတရားကဒုက္ခသစ္စာဒီတော့သစ္စာမြင်တဲ့လောကကြီးကိုသုံးသပ်ကြည့်လိုက်စမ်းပါတိစ္ဆာနဲ့ပါတိစ္ဆာတွေ့တော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာပဲတွေ့တာပဲတခြားသစ္စာတွေ့ရလားမတွေ့ပါဘူးနိဗ္ဗာန်ရောက်ကြောင်းအကျင့်မြတ်ဒီအာမထုတ်သေးသည်မြကလပ်ပလုံးမကင်ကျင့်နေမကျင့်သေးသည်မြကလပ်ပလုံးဝိပဿနာဉာဏ်နဲ့မဖြစ်သေးသည်မြကလပ်ပလုံးပါတိစ္ဆာနဲ့နေနေကြရတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာနဲ့ပဲနေနေကြရတာမဟုတ်လားအဲဒီတော့သမုဒိယသစ္စာကိုခွဲကြည့်လိုက်တော့နှစ်ပိုင်းတွေ့တယ်ပရမဘိုင်းကကိလေသာဒုတိယပိုင်းကကံကိလေသာကဘာနဲ့တူဝင်ရုံပရောင်းနဲ့တူကံကဘာနဲ့တူဓာတ်တည်နဲ့တူပြန်ပြောကိလေသာကဘာနဲ့တူဝင်ရုံပရောင်းနဲ့တူတဲ့ကံကဘာနဲ့တူဓာတ်တည်နဲ့တူတဲ့လက်ပင်းကြီးမှာနော်လက်ပင်းကြီးမှာဝင်ရုံပရောင်းရှိသလိုဓာတ်တည်လည်းမရှိဘူးလားရှိရှိတယ်ကိလေသာကဝင်ရုံပရောင်းကံကဓာတ်အဲ့ဒီဓာတ်တည်ကနေပြီးတော့အပြင်မှာဘာနဲ့သွားထောက်နေတယ်လဲအကုတ်တံပတ်ခွင်နဲ့သွားထောက်နေတယ်ဓမ္မလည်းလို့ရမှာပေါ့အကုတ်တံပတ်ခွင်နဲ့မှမထောက်ထားရင်ဒီတော့ဒီလည်းလို့ရပါမလားမရလည်းလို့ဖြစ်အောင်ပဲတောက်တွေကလှက်ပတ်ပေးနေတာအကုတ်တံပတ်ခွင်ကြီးကိုလဲနေအောင်တောက်တွေနဲ့လှည့်ပေးနေတာအဲ့ဒီတောက်တွေလှည့်လို့ရအောင်ဝင်ရုံပရောင်းကနေပြီးတော့အတွင်းကနေကြက်ပြီးတော့ဆောင်ရွက်ပေးနေတာအဲ့ဒီလိုပဲသာသနာတရားလုံးမှလည်းပဲအဝိဇ္ဇာတနာဆိုတဲ့အာသဝတ္တရာအဝိဇ္ဇာတနာဆိုတဲ့ကိလေသာအဲဒီကိလေသာကြောင့်ကံတွေဖြစ်တယ်ကံတွေဖြစ်တဲ့ဘဝတွေရတယ်ကိလေသာကဝင်ရောပရောကံကတော့ဘဝရလာတာကအကောတံပခွေဒီသုံးမျိုးစောင့်ရင်လည်းပင်ကြီးမလည်းပဲနေမလားလဲမလားအဲ့ဒီတရားသုံးမျိုးစောင့်ရင်သန္တရာမလည်းမလားလဲမလားရဖို့နှုန်းပရိသတ်တွေယနေ့သန္တရာကျင့်နေရတာသည်တရားဘယ်နှမျိုးလဲ၃မျိုးကိရိတာရဲ့ကံရဲ့အကျိုးတရားရဲ့ကိရိတာရဲ့ကံရဲ့ခန္ဓာရဲ့ပေါ့နော်အကျိုးတရားဆိုတာခန္ဓာကိုဗာရီနဲ့လက်ပတ်နေလဲပြန်ပြောပါအောင်ကိရိတာရဲ့ကံရဲ့ခန္ဓာရဲ့ပြောကြည့်စမ်းကိရိတာရဲ့ကံရဲ့ခန္ဓာရဲ့ဒီတရား၃မျိုးနဲ့လက်ပတ်နေပါတယ်ကိလေသာရဲ့ကံရဲ့ခန္ဓာရဲ့ဖြစ်နေတာကိုပဲသန္တရာကျင့်လေတယ်လို့ပြောလိုက်တာမလားနော်ဒီတော့သန္တရာကျင့်လေတယ်ဆိုတာဘာလဲမှတ်တယ်ပြီးတတ်ကြတော့ကိလေသာရဲ့ကံရဲ့ခန္ဓာရဲ့ဒီသုံးမျိုးဖြစ်နေတာကိုသန္တရာကျင့်လေတယ်လို့ခေါ်တာရှင်းတယ်နော်ဒီတော့ကိလေသာကကြည့်ပြောပါအောင်ကိလေသာကဘာနဲ့တူဝေယောပရောင်းနဲ့တူတယ်ကံကဘာနဲ့တူတောက်တည်နဲ့တူတယ်ခန္ဓာကဘာနဲ့တူအကောတ္တမခွေကြီးနဲ့တူတယ်ဒီခန္ဓာသည်မပြတ်မဲ့ခန္ဓာလားပြတ်မဲ့ခန္ဓာလားပြတ်မဲ့ခန္ဓာဆိုရင်သရမရဏနဲ့မတွေ့ရဘူးလားတွေ့ရဗမာဏီကောင်းချုပ်မလဲသရမရဏမဏီကောင်းချုပ်မယ်ဏီကောင်းချုပ်လိုက်ပြန်တော့လည်းပဲဒီတိုင်းနေမှာလားနောက်ထပ်ဘဝတွေပြန်ရောက်နောက်ထပ်ဘဝပြန်ရောက်အောင်ဘလူကလုပ်ပေးတော့ကံကလုံးပေးတယ်အဲ့ဒီကံนี่ဖြစ်အောင်ဘလူကလုံးပေးတော့ကိလေသာကလုံးပေးတယ်အရင်ဆက်လိုက်တော့အဝိဇ္ဇာနဲ့တဏ္ဏဒီနေရာပဲပြန်ကြတာပဲဟုတ်လားလူဖြစ်ခြင်းရဲ့အကြောင်းအရင်ကံนี่အဝိဇ္ဇာတဏ္ဏနတ်ဖြစ်ကြောင်းအရင်ကံတရားသည်အဝိဇ္ဇာနဲ့တဏ္ဏအပယ်လေးပါးရောက်ကြောင်းဝိအရင်ကံတရားသည်အဝိဇ္ဇာနဲ့တဏ္ဏဘယ်ပုံဘယ်ဘဝဘယ်ဌာနပဲရောက်ရောက် အရင်ကအကြဆုံးတရားကအဝိဇ္ဇာနဲ့တဏှာပဲဒီဝိဇ္ဇာနဲ့ဒီတဏှာတရားနှစ်ပါးရှိနေလို့တို့တတ္တဝါတွေသန္တရာခိလတလျှောက်မမောနဲ့မပန်းနဲ့ပြေလွှားနေရတယ်လို့ဒီလိုမှတ်ပါနော်ကကောင်မီတာဖြင့်အဝိဇ္ဇာနဲ့တဏှာရှိနေတဲ့အခါကျတော့တောက်ဆိုတဲ့ကံတွေဘလို့ဖြစ်နေတယ်လဲပြန်ပြီးတော့သုံးတတ်ကြည့်ဒီနေရာမှာတောက်ကိုဘယ်နှမျိုးခွဲထားတယ်လဲမေးတော့၄မျိုးခွဲထားတယ်လေးမျိုးခွဲထားတယ်ဆိုတာကံလေးမျိုးကိုညှိညွတ်တာပါကံလေးမျိုးကဘယ်လိုတွေလဲဆိုရင်အကုသိုလ်ကံရယ်ကာမကုသိုလ်ကံရယ်ရူပကုသိုလ်ကံရယ်အရူပကုသိုလ်ကံရယ်ကံမနှမျိုးလဲပြန်ပြောကြည့်စမ်းအကုသိုလ်ကံရယ်ကာမကုသိုလ်ကံရယ်ရူပကုသိုလ်ကံရယ်အရူပကုသိုလ်ကံရယ်ကံမနှမျိုးလဲကံလေးမျိုးရှိတယ်အကုသိုလ်ကံဆိုတာကတော့သင်္ခါရအနေနဲ့ပြောရင်တော့အပုံညာပြီးသင်္ခါရပေါ့။ဘာသင်္ခါရလဲ။အကုသိုလ်ကံဒီအပုံညာပြီးသင်္ခါရ။ကာမကုသိုလ်ကံကပုံညာပြီးသင်္ခါရ။ရူပကုသိုလ်ကံကလည်းပုံညာပြီးသင်္ခါရ။အရူပကုသိုလ်ကံကတော့အာနိစ္စာပြီးသင်္ခါရ။သင်္ခါရဘယ်လိုမျိုးလဲ။ကံအနေနဲ့ပြောတော့က၄မျိုး။သင်္ခါရကြတော့၃မျိုးပေါ့နော်။ကံအနေနဲ့ပြောရင်အကုသိုလ်ကံဒီဘာသင်္ခါရအပုံညာပြိသင်္ခါရကာမကုသိုလ်ကံဒီဘာသင်္ခါရပုံညာပြိသင်္ခါရရူပကုသိုလ်ကံကလည်းဘာသင်္ခါရပုံညာပြိသင်္ခါရအရူပကုသိုလ်ကံကြမှာအာနိစ္စာပြိသင်္ခါရသင်္ခါရအနေနဲ့ပြောတော့ပေါင်းမျိုးကံအနေနဲ့ပြောတော့၄မျိုးဟုတ်တယ်မလားပြောသာသင်္ခါရအနေနဲ့ပြောရင်၃မျိုး၊ကံအနေနဲ့ပြောရင်၄မျိုး။သင်္ခါရ၃မျိုးကဘယ်လိုတွေပါလဲ။အပုညာပိသင်္ခါရရဲ့၊ပုညာပိသင်္ခါရရဲ့၊အာနိစ္စာပိသင်္ခါရရဲ့။ကံ၄မျိုးကဘယ်လိုတွေပါလဲ။အကုသိုလ်ကံရဲ့၊ကာမကုသိုလ်ကံရဲ့၊ရူပကုသိုလ်ကံရဲ့၊အရူပကုသိုလ်ကံရဲ့။ကံ၄မျိုးနော်။ဟုတ်ပြီ။အဲ့ဒီကံလေးမျိုးသည်တဲ့ဟောဒီသဝိုင်းကြီးမှာတောက်တည်နေတူပါတယ်တဲ့ကံလေးမျိုးသည်တောက်တည်နေတူတယ်ပဂတိလည်းပဲကြီးမှာတော့တောက်တည်9တောက်8တောက်9တောက်10တောက်11တောက်12တောက်ရှိကောင်းရှိပါလိမ့်မယ်အခုပရိစ္ဆသမုပ္ပါသဝိုင်းဆိုတဲ့တောက်မှာလည်းပဲကြီးမှာတောက်ဘယ်နှမျိုးရှိလဲ4တောက်ရှိတယ်အထက်တကူအောက်တကူလဝတ်တကူလက်ရတကူအလုံးပေါင်းလိုက်တော့တောက်ဘယ်နှမျိုးလဲတောက်၄မျိုးရှိတယ်။အဲ့ဒီတောက်၄မျိုးရှိတဲ့အထက်မှာမှန်ကြည့်ပေါ့နော်အာယုံပြုကြည့်။အောက်ဆုံးမှာရှိတဲ့တောက်ဒီအကုသိုလ်ကံဆိုတဲ့တောက်။လက်ဝဲဘက်မှာရှိတဲ့တောက်ဒီကာမကုသိုလ်ကံဆိုတဲ့တောက်။လက်ရဘက်မှာရှိတဲ့တောက်ဒီရူပကုသိုလ်ကံဆိုတဲ့တောက်။အပေါ်မှာရှိတဲ့တောက်ဒီအရူပကုသိုလ်ကံဆိုတဲ့တောက်ရှင်းလား။အောက်ဆုံးမှာရှိတဲ့တောက်ကအကုသိုလ်ကံလက်ဝဲဘက်မှာရှိတဲ့တောက်ကကာမကုသိုလ်ကံလက်ရဘက်မှာရှိတဲ့တောက်ကရူပကုသိုလ်ကံအပေါ်ဆုံးမှာရှိတဲ့တောက်ကအရူပကုသိုလ်ကံကံဘယ်နှမျိုးနဲ့ထိန်းထားတော့ဘုန်းတော်ပရိသတ်တွေတန်ត្រာကြီးတဲ့မှာကျင့်လည်နေအောင်ကံဘယ်နှမျိုးကနေပို့ဆောင်ပေးနေလဲ၄မျိုးကပို့ဆောင်ပေးနေတာအဲ့ဒီကံကိုမှီနေသည်မြတ်ကလပ်ပလုံးတန်ត្រာကျင့်လည်ခြင်းမှာရပ်ပါတန္တရာရဲ့ပြင်မဲ့ရောက်ပါမလားဘလို့ကိုမိနေလို့လဲကံလေးမျိုးကိုမိနေလို့နော်ကံလေးမျိုးကိုအာကုန်နေသည်မြတ်ကလပ်ပလုံးကံလေးမျိုးသည်နိဗ္ဗာန်ပို့ပေးမှာလား30ဘုံပို့ပေးမှာလား30ဘုံမဲ့သူပို့ပေးမှာပဲနော်အာကုသောကံဆိုတဲ့တရားကဘယ်ဘုံကိုပို့ပေးနိုင်ပါလိအပယ်၄ဘုံအပယ်၄ဘုံ၄နော်၄ဘုံ၄ခဏတခုရသွားပြီကမ္မကုသိုလ်ကံဆိုတဲ့တောက်သည်လူဘုံနဲ့နတ်ဘုံလူဘုံကတဘုံနတ်ဘုံက6ဘုံပေါင်းလိုက်တော့9ဘုံလူဘုံနတ်ဘုံဆိုတဲ့9ဘုံကိုပို့ပေးနိုင်တဲ့ကံသည်ကာမကုသိုလ်ကံကာမကုသိုလ်ကံဟောအကုသိုလ်ကံကဘယ်ဘုံပို့ပေးနိုင်လဲ4ဘုံကာမကုသိုလ်ကံကဘယ်ဘုံပို့ပေးနိုင်လဲ9ဘုံ4နဲ့9ပေါင်းတော့17 နောက်တစ်ခါညာဘက်ကတောက်သည်တဲ့အာရဝကုသောကံအာရဝကုသောကံဆိုတဲ့တောက်အာရဝကုသောကံဆိုတဲ့တရားဒုက္ခဘဏ္ဍပုံပုတ်ပင်နိုင်တယ်လဲဆိုရင်အရူပလေအာရူပမဟုတ်ဘူးရူပလက်ရဘက်ကရူပဝဆရာကုသောကံနော်ဟုတ်တယ်မလားရူပဝဆရာကုသောကံကဘဏ္ဍပုံပုတ်ပင်နိုင်တယ်လဲ16ပုံပုတ်ပင်နိုင်တယ်ရူပ16ပုံမှတ်ထားနော်ရူပပုံဘဏ္ဍပုံပါလေဘယ်ကံကပို့ပေးတာလဲရူပဝစ္စရာကုသိုလ်ကံနော်ရူပဝစ္စရာကုသိုလ်ကံရူပဝစ္စရာကုသိုလ်ကံဆိုတဲ့တောက်သည်ဘုံဘဏ္ဍဘုံကိုရောက်အောင်ပို့ပေးနိုင်မှာလဲ16ဘုံပရမဇန်ကပေါင်းဘုံဒုတိယဇန်သုံးဘုံတတိယဇန်သုံးဘုံသတ္တရဇန်သုံးဘုံပစ္စမဇန်9ဘုံနော်ပေါင်းဘုံရဲ့သုံးဘုံရဲ့ပေါင်းဘုံရဲ့သုံးဘုံရဲ့9ဘုံရဲ့အဲပရမဇန်က3ဘုံဒုတိယဇန်က3ဘုံတတိယဇန်က3ဘုံပေါင်းတော့9ဘုံသတ္တရဇန်က9ဘုံပေါင်းတော့16ဘုံဟုတ်တယ်မဟုတ်လားဇန်အနေနဲ့ပြောတော့5မျိုးဘုံအနေနဲ့ပြောတော့4မျိုးဒီလိုမှတ်နော်ဇန်အနေနဲ့ပြောတော့ပါတယ်လေပရမဇန်ဒုတိယဇန်တတိယဇန်သတ္တရဇန်ပစ္စမဇန်ဘုံအနေနဲ့ပြောတော့4မျိုးပရမဇန်ဘုံဒုတိယဇန်ဘုံတတိယဇန်ဘုံနဲ့သရဒဇံပုံเนาะပရမဇံကပရမဇံပုံကိုပို့ပေးတယ်တွေ့ကြည့်လိုက်မယ်เนาะပရမဇံကပရမဇံကိုပုံကိုပို့ပေးမယ်ဒုတိယဇံကလည်းပဲပထမဇံပုံကိုပဲပို့ပေးမှာပဲเนาะပြန်ပြောမယ်ပရမဇံကဘယ်ပုံကိုပို့ပေးမယ်ပရမဇံပုံကိုပို့ပေးမယ်ဒုတိယဇံကလည်းပဲပရမဇံကဘုံကိုပို့ပေးမယ်တတိယဇံကဒုတိယဇံဘုံကိုပို့ပေးမယ်သရုဒ္ဓဇံကတတိယဇံဘုံကိုပို့ပေးမယ်ပစ္စမဇံကသရုဒ္ဓဇံဘုံကိုပို့ပေးမယ်ဇံက5မျိုးဘုံက4မျိုးနော်နံပါတ်1နဲ့2သည်ပရမဇံဘုံ3သည်ဒုတိယဘုံ4သည်သရုဒ္ဓတတိယဘုံ5သည်ပစ္စမဘုံတွေ့ရှိတာကိုအဲဒီတော့ဇံက5မျိုးဘုံက16ဘုံပရမဇံဘုံက3ဘုံဒုတိယဇံဘုံက3ဘုံတတိယဇံဘုံက3ဘုံသတ္တရဇံဘုံက9ဘုံအလုံးပေါင်းတော့16ဘုံအပေါ်မှာရှိတဲ့တောက်သည်တဲ့နော်ဇဝိုင်းကိုကြည့်ရင်အပေါ်မှာအပြာစင်းကြီးတခုတွေ့လိမ့်မယ်အဲဒီတောက်ကအရူပဝဆရာကုသိုလ်ကံဆိုတဲ့တော့ဘဏ္ဍဘုံကိုပို့ပေးမလဲ၄ဘုံအရူပ၄ဘုံကိုပို့ပေးမယ်နော်အရူပ၄ဘုံကိုပို့ပေးမယ်အာလုံးပေါင်းလိုက်တော့ကံဆိုတဲ့တော့က၄မျိုးဘုံက31ဘုံကံဆိုတဲ့တော့ကဘယ်နှမျိုးလဲ၄မျိုးနော်ကံဆိုတဲ့တော့က၄မျိုးအကုသိုလ်ကံရယ်ကာမကုသိုလ်ကံရယ်ရူပကုသိုလ်ကံရယ်အရူပကုသိုလ်ကံရယ်ကံလေးမျိုးတောင်လေးမျိုးရောင်းမဲ့ဘုံကဘယ်ဘုံလဲ31ဘုံအကုသိုလ်အပယ်လေးဘုံကာမကုသိုလ်ကံကြောင့်ရောင်းတဲ့ဘုံက9ဘုံဘာဘုံနေတော့လူဘုံနဲ့နတ်ဘုံလူဘုံကတဘုံနတ်ပြည့်က6ဘုံ9ဘုံ၄နဲ့9ပေါင်းတော့11ရူပဒရာကုသိုလ်ကံနဲ့ရောက်မဲ့ဘုံက16ဘုံ17နဲ့ပေါင်း29အရူပကုသိုလ်ကံကြောင့်ရောက်တဲ့ဘုံက4ဘုံအရူပ4ဘုံပေါင်းတော့ဟောဒီလိုဆိုတော့ဘုန်းကြီးတို့ပြည့်တတ်တယ်ရှင်းရှင်းလေးပဲကံပြုရင်31ဘုံရောက်မယ်ဟုတ်တယ်မလားကံပြုရင်31ဘုံရောက်မယ်နော်ကံပြုရင်31ဘုံရောက်မယ်နိဗ္ဗာန်လို့ခြင်းရင်ကံနဲ့ရောက်မှာလားညံနဲ့မှာရောက်အဲဒီနေရာမှာကောက်ချက်ချကြည့်ဟုတ်လားကံနဲ့တော့နိဗ္ဗာန်ရောက်မှာလား31ဘုံရောက်မှာလား31ဘုံရောက်မယ်နိဗ္ဗာန်လို့ခြင်းဘာနဲ့မှာရောက်ညံနဲ့မှာရောက်ဒီတော့ညံမပါသေးရင်ဘာကုသိုလ်ပဲလုပ်လို့နိဗ္ဗာန်ရောက်မှာမရောက်နိဗ္ဗာန်ရောက်ခြင်းဘာနဲ့တွေ့လို့ရမလဲကံတော့ကံပဲဒါပေမဲ့ဉာဏ်နဲ့တွဲလို့လိုက်ရင်ကံကအဓိကလားဉာဏ်ကအဓိကဖြစ်သွားတော့ အဲ့ဒါကြတော့ဉာဏ်ဂါတိကဖြစ်သွားပြီဉာဏ်ပို့တဲ့စီသွားရမှာကိုဒီလိုမလားကံပေါ်ပေးနိုင်တာက32ဘုံဉာဏ်ပေါ်ပေးနိုင်တာကနိဗ္ဗာန်နော်ပြောကြည့်စမ်းကံပေါ်ပေးနိုင်တာက32ဘုံဉာဏ်ပေါ်ပေးနိုင်တာကနိဗ္ဗာန်နော်နိဗ္ဗာန်ဒီတော့ဉာဏ်မပါတဲ့အလုံးမှန်ရင်ဘလောက်ကောင်းတဲ့အလုပ်တွေပဲလုပ်လို့နိဗ္ဗာန်ရောက်မှလား32ဘုံရောက်မှလားနိဗ္ဗာန်ရောက်ချင်းရင်အဲ့ဒီအလုပ်ကိုပဲဘာနဲ့တွဲလို့ရမှာလဲဉာဏ်နဲ့တွဲလို့ဘာဉာဏ်လဲမေးတော့သစ္စာသိတဲ့ဉာဏ်ဟုတ်တယ်မလားကောင်းပြီဒီလိုလေးမိမိစိတ်ထဲမှာကောင်းရဲ့ချထားလိုက်ပေါ့နော်ကဲကောင်းပြီဒီတော့အာသောတရား၄ပါးဆိုတဲ့ဝိဇာတနာကဝေယောပရောင်းနဲ့တူတယ်ကံလေးမျိုးကတောင်းနဲ့တူတယ်အဲဒီတောင်းတင်နဲ့ထောက်လိုက်တာသည်နိဗ္ဗာန်ကိုသွားထောက်တာလား32ဘုံသွားထောက်32ဘုံသွားထောက်တဲ့အတွက်တဘုံမိတဘုံတဘွားမိတဘွားမလျာဘူးလားလေရခန္ဓာသန္တရာတွေလည်းနေရတယ်အဲဒီလည်းနေတဲ့သဘာဝကလေးကိုတယုတ်ဖို့သည့်အနေဖြင့်ပရိစ္ဆေသမုပ္ပါတရားကိုတခြားနဲ့ပုံမှန်သဏ္ဍာန်ပြထားတာလားစက်ဝိုင်းကြီးနဲ့ပုံမှန်သဏ္ဍာန်ပြထားတာလားသဝကြီးနဲ့ပုံမှန်တရံပြထားတာဒီလိုမဟုတ်လားအဲအဲ့ဒီတော့သဝကြီးနဲ့ပုံမှန်တရံပြပြီးတော့ကံတရားတွေကြောင့်32ဘုံရောက်တယ်32ဘုံရောက်တော့သရမရဏဆိုတဲ့ဝိညာဉ်ချင်းသိချင်းနဲ့တွေ့ရမယ်ပြီးတော့ကံတရားတွေလုံးလို့32ဘုံရောက်တယ်အဲ့ဒီကံတွေဘယ်လိုကံမျိုးလဲပြန်သုံးသပ်ကြည့်ဉာဏ်ဥသိတဲ့ကံလားအဝိဇ္ဇာတဏဥသိတဲ့ကံလားအခုကံကိုဘာနဲ့ဥပမာပေးထားလဲ။တောင်းနဲ့ဥပမာပေးတယ်။ဘာနဲ့ဥပမာပေးထားလဲ။အဲ့ဒီတောင်းဒီဘမဆိုင်။ဘရောင်းမှာဆိုင်။ဘမဆိုင်လဲ။ဝင်ရောဘရောင်းမှာဆိုင်တယ်မဟုတ်လား။ဝင်ရောဘရောင်းမှာဆိုင်မှဟိုဘက်ကအကောတ္တမခွေကိုလက်အောင်လုပ်ပေးလို့ရမယ်။စဉ်းစားကြည့်နော်။ဘမဆိုင်မှာလဲ။တောင်းဒီဘမဆိုင်မှာလဲ။ဝင်ရောပရောင်းမှာမြဖြားခံတယ်ဒါပြောတာအဲ့ဒါမလားဝင်ရောပရောင်းမှာမြဖြားခံထားတဲ့အတွက်အဲ့ဒီတောက်တွေဒီအပြင်ကအကုတ္တမခွေကြီးကိုသွားပြီးတော့မထောက်ဘူးလားထောက်အဲ့ဒီလိုထောက်ထားလိုက်တဲ့အခါကျတော့ဆက်လဲပင်းကြီးမလဲဘူးလားလဲလားလဲပင်းကြီးလဲတယ်အဲ့ဒီလိုပဲကံနေပြုတ်တယ်ဆိုပေမဲ့လို့လည်းပဲသန္တရာကျင်လေကြောင်းဖြစ်တဲ့ကံဒီသူ့ရဲ့မြဖြားခံရာကိုကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာတနည်းအားဖြင့်ပြောတော့အာသောတရား၄ပါးအာသောတရား၄ပါးကြောင့်ဖြစ်တဲ့ကံသည်ဘုံဘဝအကျိုးပေးတယ်ဉာဏ်ကြောင့်ဖြစ်တဲ့ကံသည်နိဗ္ဗာန်အကျိုးပေးတယ်ပြောကြည့်စမ်းအာသောတရား၄ပါးကြောင့်ဖြစ်တဲ့ကံသည်32ဘုံအကျိုးပေးတယ်ဉာဏ်ကြောင့်ဖြစ်တဲ့ကံသည်နိဗ္ဗာန်ကိုအကျိုးပေးတယ်ကံတော့ကံပဲနော်ကံတော့ကံပဲဒါပေမဲ့အာသောတရားဆိုတဲ့ဝိဇ္ဇာတနာဥသိတဲ့ကံရယ်ညာဥသိတဲ့ကံရယ်ဆိုပြီးတော့ဥသိတဲ့ဥသိကလေးနှစ်မျိုးမကွဲဘူးလားကွဲသွားလားအဝိဇ္ဇာတနာဥသိပြီးတော့ကံနေပြုရင်ဘယ်ရောက်မယ်32ဘုံရောက်မယ်ညာဥသိပြီးတော့ကံနေပြုရင်ဘယ်ရောက်မယ်နိဗ္ဗာန်ရောက်မယ်ဟုတ်တယ်မဟုတ်လားဒီတော့ကံပြူတိုင်း32ဘုံရောက်တာဟုတ်ရလားမဟုတ်ပါဘူးကံပြူတိုင်းကနိဗ္ဗာန်ရောက်တာဟုတ်ရလားမဟုတ်ပါဘူးဘယ်ပုံမှာမူတည်နေသလဲသူ့ကိုဥသိရဲ့အရာပုံမှာမူတည်နေတယ်ဒီလိုမဟုတ်လားအဝိဇ္ဇာတဏှာဥသိတဲ့ကံဉာဏ်ဥသိတဲ့ကံဒါလေးကိုခဏကြွအောင်မှတ်အဝိဇ္ဇာတဏှာဥသိတဲ့ကံကဘယ်လိုကံမျိုးလဲအဝိဇ္ဇာကြောင့်ပြုတဲ့ကံတဏှာကြောင့်ပြုတဲ့ကံဒိဋ္ဌိကြောင့်ပြုတဲ့ကံအဲ့ဒါဒီဝိဇ္ဇာတဏှာကိုရှိတဲ့ကံဝင်ရောပရောင်းမှာစိုက်တဲ့ကံရှင်းလားဘလို့ရှိပြီးတော့ပြုတဲ့ကံလဲအဝိဇ္ဇာဥရှိပြီးတော့ပြုတဲ့ကံတဏှာဥရှိပြီးတော့ပြုတဲ့ကံဒိဋ္ဌိဥရှိပြီးတော့ပြုတဲ့ကံဘာပါစိုက်လဲဝင်ရောပရောင်းမှာစိုက်တယ်ဝင်ရောပရောင်းမှာစိုက်တဲ့အတွက်အကုတ္တမခွေမှာသွားပြီးတော့မထောက်ဘူးလားထောက်။လဲပင်းကြီးမလဲဘူးလားလဲလား။လဲတယ်နော်။ ီတော့အဝိဇ္ဇာကြောင့်ပြုတဲ့ကံကဘယ်လိုကံမျိုးတုံးမသိမှုနဲ့ပြုတဲ့ကံမသိမှုနဲ့ပြုတဲ့ကံဒီအဝိဇ္ဇာကြောင့်ဖြစ်တဲ့ကံဟုတ်လားဘာလဲမသိမှုနဲ့ပြုတဲ့ကံဒီအဝိဇ္ဇာကြောင့်ဖြစ်တဲ့ကံယနေ့အလူလုံးပဲရောသဘောနာသဘောခန္ဓာသဘောကိုလုံးဝမသိဘဲနဲ့စဉ္ညာနှလုံးမသွင်းဘဲနဲ့အလူလုံးတဲ့ဒါနကုသိုလ်တွေပြုတယ်ဆိုရင်သိပြီးပြုတဲ့ကံလို့ခေါ်မလားမသိပဲပြုတဲ့ကံလို့ခေါ်ဘာမသိတာလဲဘာကိုမသိတာလဲအယုံနာကိုမသိတာယုံနာသည်ဘာသစ္စာဒုက္ခသစ္စာဒုက္ခသစ္စာကိုမသိတဲ့ကံဒုက္ခသစ္စာကိုမသိဘဲနဲ့ပြုတဲ့ကံဒီလိုမလားဒီတော့ဘုန်းတော်ပရိသတ်တွေကယနေ့ဒါနသီလစတဲ့ကံတွေပြုတော့မယ်ဆိုရင်မတိပဲပြုရမလားတိပြီးပြုရမလားတိပြီးတော့ပြုရင်ပြုတဲ့ကံပေါ်မှာဘလို့ဥစီတော့ခင်ဗျာဥစီတယ်နော်ညာဥစီတဲ့ကံဒီဝင်ရောဘရမှာသွားစိုက်သေးလားမစိုက်တော့ဘူးဆိုအပေါ်ကအကောတ္တမခွေကြီးမှာလည်းသွားထောက်နိုင်သေးလားမထောက်နိုင်တော့ဘူးနော်ဝင်ရောဘရမှာမြေဖြားခံမှာအကောတ္တမခွေမှာစိုက်တာပေါ့ဝင်ရောဘရမှာမြေဖြားမခံဘဲနဲ့အကောတ္တမခွေမှာသွားစိုက်တိုးထုံးစံရှိပါအကောတ္တမခွေမှာမှမစိုက်ဘူးဆိုရင်ဝန္တာသိနေတွေ့ပါဘဝတခုရပါမလားမရဘူးဒါတော့ဘဝတခုရတယ်ဝန္တာသိနေတွေ့တယ်ဘဝတခုရတယ်ဝန္တာသိနေတွေ့တယ်တတ္တဝါတွေဘဝသန္တရာမှာမဆုံးအောင်လည်းပတ်နေရတာဒီတခြားကြောင့်လားမတိဘဲနဲ့ပြုတဲ့ကံကြောင့်လားမတိဘဲနဲ့ပြုတဲ့ကံကြောင့်မတိတာကအဝိဇ္ဇာပြုတဲ့ကံကသင်္ခါရဟုတ်တယ်မလားအဝိဇ္ဇာကဘာနဲ့တူဝิญယောပရောင်းနဲ့တူသင်္ခါရကဘာနဲ့တူတောင်းနဲ့တူတယ်နော်ဒီလိုရှိတာကိုအဲ့တော့ကံလေးမျိုးထဲမှာအကုသို့ကံကိုကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာဆိုတဲ့တရားအမြဲတမ်းဥမရှိဘူးလားဥသိနေလားဥသိနေတယ်နော်အကုသို့ကံကတော့အဝိဇ္ဇာမပါဘဲကိုမရှိဘူးအဝိဇ္ဇာအများအားပါနေတယ်ဒီတော့အကုသို့ကံနဲ့ပတ်သက်ရင်နှစ်မျိုးမရှိဘူးတစ်မျိုးတည်းပဲရှိတယ်အဲ့ဒါကအဝိဇ္ဇာဥသိတဲ့ကံကုသို့ကံကြတော့နှစ်မျိုးအဝိဇ္ဇာဥသိတဲ့ကံရဲ့ဉာဏ်ဥသိတဲ့ကံရဲ့ဘယ်နှမျိုးတော့ပြောကြည့်စမ်းအဝိဇ္ဇာဥသိတဲ့ကံရဲ့ဉာဏ်ဥသိတဲ့ကံရဲ့အဝိဇ္ဇာဥသိတဲ့ကုသို့ကံရဲ့ညာဥသိတဲ့ကုသိုလ်ကံရဲ့ဘယ်လိုမျိုးလဲအဝိဇ္ဇာဥသိတဲ့ကုသိုလ်ကံဆိုရင်ဝင်ရုံဘောင်းမှာစိုက်မယ်ညာဥသိတဲ့ကုသိုလ်ကံဆိုရင်ဝင်ရုံဘောင်းမှာမစိုက်ဘူးဟုတ်လားဝင်ရုံဘောင်းမှာစိုက်ခဲ့တော့အကုသံဘခွေမှာသွားဆုံးမယ်ဝင်ရုံဘောင်းမှာမစိုက်ခဲ့တော့အကုသံဘခွေမှာလည်းသွားစိုက်เสียမလိုဘူးစိုက်เสียမရှိတော့ဘူးလေမလိုဘူးလားလွတ်သွားလားလွတ်သွားပြီဒီတော့လှဲပင်ကြီးပုံမန္တရာပေါ်သွားရင်ဟုတ်တယ်လဲပင်ကြီးသည်လမ်းမပေါ်မှာတပတ်ပြီးတပတ်လိမ့်သွားတော့မယ်။လဲပင်ပေါ်မန္တရာမပေါ်ဘူးဆိုရင်လမ်းမပေါ်မှာလိမ့်เสียအောင်ရှိသေးလား။မရှိတော့ဘူး။ဒီတော့သန္တရာခီးလားတစ်ချောင်းမှာလဲခြင်းပတ်ခြင်းပါတယ်ဆိုရင်အင်္ဂါရပြည့်စုံတဲ့လဲပင်ကြီးနဲ့တူအောင်လောက်ရမှာပေါ့။အင်္ဂါရပြည့်စုံတဲ့လဲပင်ကြီးနဲ့တူသွားရင်သန္တရာခီးလားတစ်ချောင်းမလဲဘူးလားလဲနေမှာလား။အင်္ဂါယပြည့်စုံတဲ့လေပင်ကြီးနဲ့တူတယ်ဆိုတာကဘာပြောတာလဲအဝိဇ္ဇာဆိုတဲ့ဝิญယောပရောင်းနဲ့ကံကသွားဆိုင်နေတယ်ဟုတ်လားအဲ့ဒီကံကဒီဘက်မှာဘလူကဘလူနဲ့တောက်အကောတမ္ပခွေနဲ့ထောက်နေတယ်အရင်ကဝิญယောပရောင်းအဖျားကအကောတမ္ပခွေအရင်ကဝิญယောပရောင်းအဖျားကအကောတမ္ပခွေဒီလိုဆိုလေပင်ကြီးပုံမှန်သလားမပေါ်ဘူးလားပေါ့ပေါ်ရင်လမ်းမပေါ်မှာမလဲဘူးလားလဲမှာလားအဲ့ဒီလိုပဲအဝိဇ္ဇာဆိုတဲ့တရားဥသိပြီးတော့ကုသိုလ်ကံပြုတ်မယ်ဆိုရင်ဝิญယောပရောင်းနဲ့တူတဲ့အဝိဇ္ဇာရှိနေတဲ့အတွက်ဝิญယောပရောင်းမှာစိုက်တဲ့သဘောဖြစ်နေပြီအဲ့ဒီလိုစိုက်တဲ့စိုက်တဲ့စိုက်ပြီးခဲ့ပြီဆိုရင်ဟိုဘက်မှာဘယ်လိုနဲ့သွားထောက်မလဲအကောတံပါခွေတဲ့ဘဝတစ်ခုမရဘူးလားရဘဝတစ်ခုရရင်သန္တရာရင်ကြောင့်မမျောဘူးလားမျောသန္တရာခိန်းလာတဲ့ရှောက်မပြေဘူးလားပြေတတဝါတွေဘာဖြစ်လို့သန္တရာခိန်းလားတခြားပြည့်နေရတော့အာတော်တရားဥသိတဲ့ကံတွေပြုတ်လုံနေလို့သန္တရာခိန်းလားတခြားပြည့်နေရတာပါတေချာမှတ်နော်တတဝါတွေဘာဖြစ်လို့သန္တရာခိန်းလားတခြားမှာ မမောနိုင်မပန်းနိုင်မဆုံးနိုင်အောင်ပြင်နေရတာတော့မင်းရင်အာသောတရားဥသိတဲ့ကံဤပြုလုပ်လို့ပါတယ်လေအာသောတရားဥသိတဲ့ကံဤပြုလုပ်လို့တတ္တဝါတွေဘဝကိလတခြားမှာကျင်လည်နေရတာပါဒီလိုမလားအဲ့ဒီတော့အာသောတရားဥသိတဲ့ကံဆိုတဲ့နေရာမှာမသိမှုနဲ့ပြုလုပ်တယ်ဆိုရင်အဝိဇ္ဇာဥသိတဲ့ကံရှင်းလားမသိမှုနဲ့ပြုလုပ်တယ်ဆိုရင်အဝိဇ္ဇာဥသိတဲ့ကံဘာမသိတာတော့သစ္စာမသိတာဘာသစ္စာမသိတာတော့ဒုက္ခသစ္စာမသိတာဒုက္ခသစ္စာမသိဘဲနဲ့ပြုလုပ်တဲ့ကံဒီအဝိဇ္ဇာဥသိတဲ့ကံဟုတ်တယ်မလားအဝိဇ္ဇာဆိုတဲ့အတော်တရားဥသိတဲ့ကံလူချမ်းသာနတ်ချမ်းသာချမ်းသာကိုခံစားခြင်းလို့ကုသိုလ်ပြုပါတယ်ဆိုရင်တဏှာဥသိတဲ့ကံမယူဘူးလားဖြစ်လားလူချမ်းသာလူချင်းလို့နတ်ချမ်းသာလူချင်းလို့ချမ်းသာရခံစားခြင်းလို့ကြမ်းမာခြင်းလို့ချမ်းသာခြင်းလို့ယာရုတိုးခြင်းလို့အတ္တတရှိခြင်းလို့အဲ့ဒီရွေကြံမျိုးနဲ့ကုသိုလ်ကံတွေပြုလုပ်ကြမယ်ဆိုရင်အဲ့ဒီကုသိုလ်ကံတွေဘယ်မှာသွားထောက်တဏတဏဆိုတဲ့ဝင်ရောပရမမထောက်ဘူးလားထောက်ထောက်နေတယ်နော်တဏဆိုတဲ့ဝင်ရောပရမထောက်ရင်အဲ့ဒီကံကဘယ်ရောက်အောင်ပို့ပေးမှလဲဘုံဘဝဆိုတဲ့အကုသမ္မခွေကြီးမှာရောက်အောင်ပို့မပေးဘူးလားပို့ပေးလားသန္တာရက်သွားရလားသန္တာကျင်လည်သွားတာဒီတော့တဏှာဥသိတဲ့ကံนี่ပြုတ်လုံးမယ်ဆိုရင်လည်းပဲနိဗ္ဗာန်အကျိုးပေးမှလားဘုံဘဝအကျိုးပေးမှလားအဝိဇ္ဇာဥသိတဲ့ကံကိုပြုတ်လို့ရင်ဘယ်ကိုအကျိုးပေးမယ်ဘုံဘဝအကျိုးပေးမယ်တဏှာဥသိတဲ့ကံนี่ပြုတ်ရင်လည်းဘယ်အကျိုးပေးမယ်ဘုံဘဝပဲအကျိုးပေးမှပဲဘုံဘဝအကျိုးပေးတယ်ဆိုတာသန္တာမှလွတ်သွားရလားသန္တာလဲသွားရလားဘာဥသိပြီးတော့ကုသိုလ်ပြုတ်လို့တော့အဝိဇ္ဇာဥသိတဲ့ကုသိုလ်တဏှာဥသိတဲ့ကုသိုလ်ပြုလို့ရှင်းရလားခေတ္တတကကြတော့တဲ့နော်ပုဂ္ဂိုလ်တ ర్వ ငါဆိုတဲ့အစွဲလေးနဲ့ကုသိုလ်ပြုမယ်ငါကုသိုလ်ပြုတယ်ငါလူတယ်ငါတန်းတယ်ငါကုသိုလ်ပြုတယ်ငါလူတယ်ငါတန်းတယ်ငါဆိုတဲ့အစွဲနဲ့ကုသိုလ်ပြုမယ်ဆိုရင်ဘယ်လိုဥသိတဲ့ကံတုံးဒိဋ္ဌိဆိုတဲ့ဥပါဒံဥသိတဲ့ကံဒိဋ္ဌာတဝဥသိတဲ့ကံမပြောဘူးလားဖြစ်လားအဲ့ဒါလည်းအကုသအဲ့ဒါလည်းဘုံဝေယုံပရောင်းမဲ့မို့လားဝေယုံပရောင်းနဲ့မှပါသွားတာပဲနော်တဏှာလိုပြောလိုက်ကြတဲ့ကဒိဋ္ဌိကမပါဘူးလားပါသွားလားပါသွားပြီငါလှူတဲ့ငါတန်းတယ်ငါလှူတဲ့ငါတန်းတယ်ဆိုရင်ဒိဋ္ဌိဥသိတဲ့ကုသိုလ်ကံဒိဋ္ဌိဥသိပြီးတော့ပြုတဲ့ကုသိုလ်ကံဖြစ်တဲ့ဒိဋ္ဌိဥသိတဲ့ကုသိုလ်ကံပြုထားမယ်ဆိုရင်အကုသံပတ်ခွေဆိုတဲ့ဘုံဘဝအကျုံးမပေးဘူးလားပေးအကျိုးပေးအောင်မှာပဲအကျိုးပေးရင်သန္တာလမ်းကြောင်းပေါ်မလျှောက်ဘူးလားလျှောက်နေရအောင်မှာလျှောက်နေရအောင်မှာပဲနော်ပြီးတော့ဘာဖြစ်လို့သန္တာကျင်လည်တယ်လဲမေးရင်အဝိဇ္ဇာတဏှာဒိဋ္ဌိဥသိတဲ့ကုသိုလ်ကံတွေပြုလို့သန္တာကျင်နေတာတနည်းအားဖြင့်ပြောတော့အာသောတရားဥသိတဲ့ကုသိုလ်ကံတွေပြုလို့သန္တာကျင်နေနေတာဘာဖြစ်လို့သန္တာကျင်နေနေလို့အာလောတရားဥသိတဲ့ကုသိုလ်ကံဤပြုတော်သန္တာကျင်လည်နေတဲ့ဒီလိုမလားကုသိုလ်ကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်ပေါ့နော်အတူတူပဲပေါ့အာလောတရားဥသိတဲ့ကံဤပြုရင်သန္တာကျင်လည်တယ်တနည်းအားဖြင့်ပရိစ္ဆေသမုပ္ပါဒိနဲ့ပြောလိုက်တော့အဝိဇ္ဇာတဏှာဥသိတဲ့ကံဤပြုရင်သန္တာကျင်လည်တယ်ပြောကြည့်သာအဝိဇ္ဇာတဏှာဥသိတဲ့ကံဤပြုရင်အဝိဇ္ဇာဥသိတဲ့ကံဆိုတာကဘယ်လိုပြုတဲ့ကံတော့သစ္စာမသိဘဲနဲ့ပြုတဲ့ကံဘယ်လိုပြုတဲ့ကံလဲသစ္စာမသိဘဲနဲ့ကံဤပြုရင်တန္တရာလဲမယ်ချမ်းသာဒုက္ခခံစားခြင်းလို့ကုသိုလ်ပြုတယ်ဆိုရင်လဲတန္တရာလဲမယ်ငါပုဂ္ဂိုလ်တ ద్వ ငါကုသိုလ်ပြုတယ်ဆိုတဲ့အစွဲလေးနဲ့ကုသိုလ်ပြုရင်လဲပဲတန္တရာလဲမှာပဲနော်သစ္စာမသိဘဲပြုတာကဘလို့ဥသိတဲ့ကုသိုလ်ချမ်းသာလို့ခြင်းလို့ပြုတဲ့ကုသိုလ်ကဘလို့ဥသိတဲ့ကုသိုလ်ငါကုသိုလ်ပြုတယ်ဆိုတဲ့စွဲနဲ့ငါလူတယ်ဆိုတဲ့စွဲနဲ့ပြုတဲ့ကုသိုလ်ကဘလို့ဥသိတဲ့ကုသိုလ်အဲ့ဒါသိတိချလားအတော်တရားတွေလားအဝိဇ္ဇာကဝိဇ္ဇာတဝတဏကကာမတဝနဲ့ဘဝတဝဒိဋ္ဌိကဒိဋ္ဌာတဝအဲ့ဒီအတော်တရား၄ပါးဥသိတဲ့ကုသိုလ်မှန်ရင်အတော်တရား၄ပါးဥသိတဲ့ပြီးတော့ပြုတဲ့ကံမှန်ရင် သန္တရာလဲမှာလားသန္တရာလွတ်မှာလားသန္တရာလဲမှာပဲဒီလိုမလားဒီတော့သန္တရာမှာလွတ်ချင်ပါတယ်ဆိုရင်သန္တရာရင်အကြောင်းမှာသန္တရာဆိုတဲ့လမ်းကြောင်းကြီးပေါ်မှာမပြေးသွားကျင်တော့ပါဘူးဆိုရင်ဘာဥစည်းရမလဲညာဥစည်းပြီးတော့ကုသိုလ်ပြုပါနော်ညာဥစည်းပြီးတော့ကုသိုလ်ပြုတဲ့အခါကျတော့အဝိဇ္ဇာတဏှာဆိုတဲ့ဗရောင်းကြီးကိုထောက်သေးလားအဝိဇ္ဇာတဏှာဆိုတဲ့ဗရောင်းကြီးကိုမထောက်တော့အဝိဇ္ဇာတဏှာဆိုတဲ့ဗရောင်းနဲ့မလွတ်ဖလားလွတ်သွားလားအဲ့ဒီလိုလွတ်သွားပြီဆိုရင်တဲ့အကုသမ္မခွေစီကိုသွားထောက်เสียလို့သေးလားမလိုတော့ဘူးဘာဖြစ်လို့တော့အဲ့ဒီကံကဉာဏ်ကဥစီသွားလားအဲ့ဒီကံကိုဉာဏ်ကဥစီသွားလားနော်ကံကိုဘယ်လိုကကယ်သွားတာလဲဉာဏ်ကကယ်သွားတာကံကိုသူတိုက်ထားရင်အရင်ကဗမာထောက်ဝိယုံဘရမထောက်အပြာကဗမာထောက်အကုသမ္မခွေမထောက်တနည်းအားဖြင့်ဥပမာဥပမေယနဲ့အနည်းနဲ့ပြောမယ်ဆိုရင်အရင်ကအဝိဇ္ဇာတဏှာဆိုတဲ့အာသောတရားမှာမြေပြားခံတယ်အပြာကဗမာသွားထောက်လဲဘုံဘဝဆိုတဲ့နော်30ဘုံမှာသွားပြီးတော့ထောက်နေတယ်တခြားကြောင့်လားအဝိဇ္ဇာတဏှာဥသိလို့လားအေးအဝိဇ္ဇာတဏှာဥသိတာမဟုတ်ပဲနဲ့ညာဥစည်းပြီးတော့ကုသိုလ်ကံတွေပြုမယ်ဆိုရင်အဲ့ဒီကံကိုဘယ်လိုကခေါ်ထုတ်သွားလဲညာကခေါ်ထုတ်သွားတာညာကခေါ်ထုတ်သွားလိုက်ပြီဆိုကြဲကိုကအဲ့ဒီကံဒီဘယ်တော့မှထောက်သေးလားဟုတ်အကုသမ္မခွေမှလည်းထောက်သေးလားဘယ်မှမှမထောက်တော့မလွတ်ဘူးလားလွတ်သွားလွတ်သွားရင်တခြားရောက်သွားမှလား30ဘုံပြင်မဲ့ရောက်သွားမှလား30ဘုံပြင်မဲ့ဆိုတာတခြားလားနိဗ္ဗာန်လားနိဗ္ဗာန်ဒီလိုမလားအဲ့ဒီလိုနည်းနဲ့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးပဋိစ္စသမုပ္ပါယတဘာဝတရားကလေးတွေကိုတဲ့ဆင်ញံနှလုံးသိမ့်တော်မူခဲ့တာဘယ်တော့ကလည်းမေးတော့မာသကရေ103ခုနှစ်ကဆုံးလာပြီနိနော်အဝိဇ္ဇာတဏတရားနှစ်ပါးကြောင့်တန္တရာကျင်လည်ပါတယ်ဆိုတဲ့သဘောတရားကလေးကိုတွေ့တော့ပြောင်းမြင်ပြီးတော့ဒီအဝိဇ္ဇာဒီနနာကြောင့်ဘလို့နည်းနဲ့တန္တရာကျင်လည်တယ်လဲဆိုတဲ့ကိုယ်ဆက်ကလေးကိုရှာကြကြည့်လိုက်တဲ့အခါမှာအဝိဇ္ဇာတဏနဲ့သန္တရာနဲ့ရှားမှာကန့်လင်းမြုပ်ကလာပြီးတော့ရှားကန်ဖြစ်နေမဆောင်ရဘူးလားဆောင်ရနေလားအဲ့ဒီကံဒီပရိစ္ဆာသမုပ္ပါဒ်နည်းနဲ့ပြောလိုက်တော့သင်္ခါရနဲ့ကာမဘဝအဲ့ဒါကိုပဲပရိစ္ဆာသမုပ္ပါဒ်ပါဠိအနေနဲ့ရုပ်ပြဆံမှာဆိုရင်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယခန္ဓာဘယ်နှပါခန္ဓာ၅ပါးဒါတောက်တယ်မို့လားအဝိဇ္ဇာဆိုတဲ့ဝိညာဉ်ပရောမှာသင်္ခါရဆိုတဲ့တောက်တယ်ထောက်လို့ခန္ဓာ၅ပါးဆိုတဲ့အကုသမ္မခွေနဲ့သာသနာ့ကြီးမှာကျင်နေနေပါတယ်။နောက်တနည်းတဏှာပစ္စယဥပါဒနာဥပါဒနာပစ္စယကမ္မဘောကမ္မဘောပစ္စယဇာတိဇာတိတခြားလား30ဘုံလားအကုသမ္မခွေကြီးနဲ့မတူဘူးလားတူလား။ဘာဖြစ်လို့အကုသမ္မခွေကြီးစီကိုရောက်လာတာလဲဆိုရင်အရင်ကဗမာထောက်တဏှာနဲ့ဥပါဒါမှာထောက်တယ်ဟုတ်လား။ဘလူတွေကသွားထောက်နေတော့ကံတွေကသွားထောက်နေတယ်ကမ္မဘဝဆိုတဲ့ကံဒီကသွားထောက်နေတယ်ကမ္မဘဝဆိုတဲ့ကံဒီအရင်မှာကတဏှာနဲ့ဥပါဒံအပြားမှာကဇာတိသရမရဏဩနာသိနဲ့မတွေ့ရဘူးလားတွေ့ရခန္ဓာငါးပါးမရဘူးလားရဗာတိစာတော့ဒုက္ခသစ္စာတခြားလား30ဘုံအတွင်းရောက်သွားတော့အဘယ်ကံမဲ့ပြုတ်ပြူတဲ့အဝိဇ္ဇာတဏှာဒိဋ္ဌိဥသိတဲ့ကံမှန်ရင်30ဘုံပြည့်မဲ့ရောက်သွားမှာလား30ဘုံအတွင်းနဲ့ရောက်သွားမှာလားသောတာပန်အတွင်းနဲ့ရောက်သွားတာကိုဘယ်လိုခေါ်လဲသန္တရာလဲတယ်ဘယ်လိုခေါ်လဲသန္တရာလဲတယ်အဲတော့သန္တရာမှာလွတ်ချင်ပါတယ်ဆိုရင်အဲ့ဒီပြုတ်နေတဲ့ကံအပေါ်မှာဘယ်လိုစီပေးရမှာလဲဘာညာတဲ့တုံးသစ္စာသိတဲ့ညာသစ္စာသိတဲ့ညာဥသိလိုက်ပြီဆိုကြတဲ့ကောကမသိမှုဝိဇ္ဇာရှိသေးလားဘာကိုသိတာလဲယုံနာခန္ဓာကိုသိတာဖြစ်သဘောပြေသဘောကိုသိတာယုံနာခန္ဓာပြေသဘောပြေသဘောသိပြီဆိုမှတော့တရားဘုရားတတ်မဲ့ဘုရားရှိသေးလားတဏှာကိလေသာတွေမစင်မလားစင်သွားလားပုဂ္ဂိုလ်တ attva တွေပါသေးလားယုံနာခန္ဓာသည်ပုဂ္ဂိုလ်တ attva မှမဟုတ်ပဲပဲယုံနာခန္ဓာသည်ပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးတခြားလားဓမ္မတရားလေးလားပုဂ္ဂိုလ်တ attva ဆိုတဲ့မြင်လေးပျောက်သွားပြီဆိုကြတဲ့ကောကဒိဋ္ဌိကိလေသာကိုမစင်မလားစင်သွားလားအဝိဇ္ဇာလည်းချုပ်တဏှာလည်းချုပ်ဒိဋ္ဌိလည်းချုပ်အဲ့ဒီတရား၃မျိုးချုပ်သွားတဲ့ကံသည်ညာဥသိတဲ့ကံညာဥသိတဲ့ကံဖြစ်သောကြောင့်တခြားပူပိမာလာနိဗ္ဗာန်ပူပိမာလာနိဗ္ဗာန်ပူပိမယ်လို့နော်သာသနာကျင်တဲ့ပုံလေးနဲ့သာသနာမှလွတ်မြောက်ပုံလေး 今年没有个培养了生前东大进来的看家了但是他进来的你还吗这是他本来没有进来的了那没有把这啥的了但不理啊这啥呢都看这啥但是他们纯妙呀蓝江某这多的看吗把这啥呢把这啥没看这啥呢你都看这啥但是他进来不研究别的啥个不被你了当然今天不得别的啥的个不被你的嘞当然嘛春苗不言着别的啥个给臭被他的记得当然嘛春苗亲妈的所以别的啥阿姑要嘛嘞没个的啥呢你说的啥阿姑吧路在中间呢给哪一些路打的口罩来讲红书ए जमा चंदा सा ဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလတဘဝတည်းနဲ့အောင်ပြုစုဆောင်ရှောက်ထပ်ပါနဲ့နော်သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ